တော်ရရှိမြခင်ဗျာကျွန်တော်တို့မိတင်းနေထိုင်နေရှိကြတဲ့ဒီကဘာမြေကြီးဟာဟိုးရှိမစွာကာလတုန်းကတကဘာလုံးရေလွှမ်းမိုးခဲ့တဲ့ဆိုရင်ယုံမလားဘယ်သူတွေယုံယုံမယုံယုံဖျားရှင်ရဲ့နှုတ်ကပတ်တော်တမန်ကျမ်းစာအရခရိယန်တွေကတော့ယုံပါတယ်ဖျားရှင်ဟာဒီလိုရေလွှမ်းမိုးခြင်းနဲ့ကဘာကြီးတစ်ခုလုံးကိုစီရင်တော်မူခဲ့တဲ့အကြောင်းအမြဲတရားနေရမှာဖြစ်ပြီးဖျားရှင်ရဲ့ဒီသစ္စာတရားကိုမိလျော့ကြောခိုင်းနေကြတဲ့မိစ္ဆာဆရာတွေအပြည့်အဖွဲ့ကြီးတဲ့မှာကောင်းမငိမ့်မိကြဘူးတွေးရောရှက်တင်မရှိကြဘူးလို့တဲ့အကြောင်းဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်9ကနေအခန်းငယ်9အထိကိုဒီကနေ့သင်သိရတော်တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်ကျွန်တော်တို့နင်းထားတဲ့ကဘာမြေကြီးနဲ့မော့ကြည့်လိုက်ရင်မြင်နေရတဲ့မိုးကောင်းကင်ဟာမိစ္ဆာဆရာအရမလူတွေကိုဖျက်ဆီးတဲ့နေ့ရက်တိုင်အောင်မိရှုဖို့အတွက်ခြံထားတယ်ဆိုတော့ရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်9ကနေအခန်းငယ်9အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါဗျာ
။ချစ်သူတို့ဤဒုတိယဩဝါဒစာကိုသင်တို့အားယခုငါရေး၍ပေးလိုက်၏။တန်ရှင်သောပရောဖက်တို့သည်အထက်ကဟောပြောသောစကားများကို၎င်းကဲတင်တော်မူသောအရှင်သခင်ဖျား၏တမန်တော်ဖြစ်သောငါတို့၏ပညာကို၎င်းသင်တို့သည်အောက်မိစေခြင်းဟာဤစာနှစ်ဆောင်၌သင်တို့၏ကြည်ပြူသောစိတ်ဝိညာဉ်တို့ကိုငါသတိပေး၍နှုတ်ဆော်၏။ရှေးဦးစွာသိမှတ်အပ်သောအရာဟုမူကားနောက်ဆုံးသောကာလ၌ပြည့်ရပြည့်တတ်သောသူတို့သည်မိမိတို့တတ်မဲ့ခြင်းအတိုင်းကျင့်နေ၍သခင်ဖျားကြွလာမည်ဟုသောဂရိတော်သည်အဘယ်မှရှိသနည်း။ဘိုးဘေးများအိပ်ပျော်သည့်နောက်ခတ်သိမ်းသောအရာတို့သည်ဖန်ဆင်းစားကဖြစ်တဲ့သို့ဖြစ်မည်ဖြစ်ကြ၏ဟုဆိုလျက်ကဲ့ရဲ့ခြင်းနှင့်တကွပေါ်လာကြလိမ့်မည်မိတ်ဆွေတို့တတ်ရှင်အပေါင်းတို့အထက်ပါအတိုင်းအစပြုခဲ့ပါသောတမန်တော်ကြီးရှင်ပေတရု၏ဩဝါဒစာဟာဖြင့်ခါခါတီးတီးနိုင်လှသောအစပြုမှုတရားနှင့်စတင်လိုက်တယ်လို့ပဲကျွန်တော်ယင်တဲ့မှခံစားမိပါ रे ယုံကြည်ခြင်းတရားကိုကဘာတလောအနှံ့အပြားကလူသားအများစုကြီးကခံစားနေရတယ်ဆိုပြီးတော့ကဘာစည်ရင်းစရာတို့အရာကျွန်တော်အကဲဖြတ်နိုင်လောက်တဲ့ယခုအချိန်ကာလမှဆိုရင်အသင်းတော်တွေဟာအပြိုင်အယိုင်နဲ့အတူတူအသင်းတော်ရဲ့ခေါင်းလောင်းသံတွေဟာလည်းလူသားတို့ရဲ့နားထဲမှာနေရာအရရက်ကနေလွင့်ပြန်နေအောင်အထက်ထက်ကြားနေရပြီဆိုရကိုကျွန်တော်ဘယ်လို့မှညင်းလို့မရနိုင်ပါဘူးထို့ပေမဲ့အဲ့ဒီလိုအသက်ရှင်တော်မူသောအဖဖျားသခင်ကိုသိပါတယ်ဆိုတဲ့ကြားတဲ့ကပဲဇာတိပဂရိလူသားအပေါင်းတို့ရဲ့အားနည်းခြင်းနဲ့ဖောက်ပြန်ယိုယွင်းမှုတွေဆိုရဟာဆက်လက်ပြီးတော့ခေါင်းထောင်နေစေဖြစ်တယ်အခုတမန်တော်ကြီးရှင်ပေတရုနဲ့တကွရှင်ပေါလုရှင်ယာကုပ်ရှင်ယောဟန်တို့ဩဝါဒပြုရာအချိန်ကစလို့နောက်ဆုံးသောကာလရဲ့ဆိုပြီးတော့အခုကျွန်တော်တို့ကြားကြနေရတဲ့ကျွန်တော်တို့လူလောကရဲ့ဏိဂုံးအချိန်တိုင်အောင်အဆက်ဆက်သောယုံကြည်သူလူသားတို့ရဲ့သမိုင်းဟာဖြင့်ရိုင်းကျင်တိုင်းရိုင်းတဲ့မိစ္ဆာဝါဒတွေနဲ့တွန်တွဲသွားကြရလိမ့်မယ်။အဲ့ဒီမိစ္ဆာဝါဒလွှမ်းမိုးခြင်းများကိုကျွန်တော်မိတ်ဆွေတို့ရဲ့အချိန်ကာလတိုင်အောင်လေကျွန်တော်အနေနဲ့မလွဲမသွေကြုံကြရလေအောင်မယ်ဆိုရကိုအခုကြားနာခဲ့ရတဲ့ရှင်ပေတရုဩဝါဒစာဟာပြတ်သားစွာညွန့်ဆူနေတယ်ညွန့်ပြနေတယ်လို့ကျွန်တော်ဆိုချင်ပါ रे ကြည်ပြူသောစိတ်ဝိညာဉ်လို့ဖော်ပြတယ်အပြစ်ဇာတိနဲ့တော့မကင်းသို့သောတန်ရှင်သောဝိညာဉ်တော်ကိုခံယူရင်းနဲ့ဝိညာဏလူသားအဖြစ်ဘဝပြောင်းလဲလာရသူကျွန်တော်ကျမယုံကြည်သူအပေါင်းတို့ဟာအဖဖျားသခင်ရဲ့သားစစ်သမီးမှန်များအဖြစ်အခုတမန်တော်ကြီးသတိပေးနှိုးဆော်ခဲ့တဲ့အတိုင်းပဲနှုတ်ကပတ်တော်မြတ်နှင့်အညီသခင်ဖျားကြွလာတော်မူခြင်းရှိသည်သတိမလစ်စေနှင့်မိစ္ဆာအယူဝါဒတို့ကဆန့်ကျင်ကြတော်လေစိတ်မထွေပြားကြနှင့်ဆိုရကိုအမှတ်ရကြဖို့သိပ်ပြီးတော့အရေးကြီးလွန်လာလေဒီအနာဂတ်ဆိုရတွေဟာကွာအတိတ်ပဲမရှိပါဘူးမဖြစ်နိုင်ပါဘူးသိပ်ပန်နေမကြပါဘူးဒါမျိုးတွေကတို့လူသတ္တဝါတွေကိုဘုရားသခင်ကတကယ်ချစ်တယ်ဆိုရင်ပို့ပြီးတော့တောင်းမှကြောင်တက်တဲ့နိုင်တဲ့တရားတွေသာလျှင်ဖြစ်ပါလေယုတ်တိယုတ်တာမရှိတဲ့တရားတွေကြီးပဲဖြစ်ပါလေနောက်ဆုံးတော့ကွာဖျားသခင်ဆိုတာဟာလေလူတွေကိုကမနေနိုင်မထိုင်နိုင်စိတ်ကူးယင်ပြီးတော့ဖန်ဆင်းထားလိုက်တာပါဆိုတဲ့အပိုင်းအထိဖောက်ဖောက်ပြန်ပြန်ဖြစ်ကုန်နိုင်တယ်ဆိုတဲ့အထိရှင်ပေတရုတို့ရှင်ပေါလုတို့နဲ့တကွနှုတ်ကပတ်တော်ဝင်ဓမ္မဟောင်းဓမ္မသစ်ကာလတန်ရှင်းသူများအားလုံးတူပြိုင်ဖျားသခင်ဤလူသားအပေါင်းတို့ကိုသတိပေးလိုက်ခြင်းပဲဖြစ်တယ်လို့ကျွန်တော်အနေနဲ့ဒီသင်ခန်းစာတွေကိုခံယူမိပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ဒါတွေဟာသမိုင်းထင်ရှားအပြစ်သားတို့မြားစွာအဘိဓမ္မာလူပညာနှင့်မာနလွန်ကျူးထွေထူးတွေးခေါ်ပေါ်ပင်လိုက်စားလူတရားတွေပဲဖြစ်ခဲ့ပြီဆိုတာကိုလေမိတ်ဆွေအပေါင်းတို့အနေနဲ့ အလေးနဲ့တွေ့ရင်အပြေမြင်နိုင်ကြလိမ့်မယ်လို့ကျွန်တော်အနေနဲ့လေးနဲ့စွာခံယူမိပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာပြီးခဲ့တဲ့သင်ခန်းစာရဲ့ခေါင်းစဉ်ဟာအဖဖျားသခင်ဤနေ့ရက်ကိုကဲ့ရဲ့ကြခြင်းဆိုတဲ့မိဆာဝါဒခေါင်းထောင်ထမှုအကြောင်းတွေဖြစ်တယ်ဆိုတာကိုကျွန်တော်အနေနဲ့ဖော်ပြပေးခဲ့ပြီးပါပြီဒီကနေ့ဖို့ဒုတိယအပိုင်းကတော့အဖဖျားသခင်ဤလောကအတွက်အစီအရင်ဆိုတာကိုကျွန်တော်အနေနဲ့ခေါင်းစဉ်ပြောင်းပြီးတော့သင်ခန်းစာကိုဆက်ကြရတော့မှာဖြစ်ပါတယ်အဲ့ဒီလိုခေါင်းစဉ်ပေးရမှာသာပြောင်းပါတယ်နော်အကြောင်းအရာတွေကတော့ဆက်ဆက်နေပြန်တယ်ဆိုတာကိုမိษွေတို့သိစေချင်ပါတယ်သိစေချင်တဲ့အတွက်လဲပြီးခဲ့တဲ့ကြံပိုင်းကိုအေးဆက်ဆက်ဖြစ်မသွားရလေအောင်ကျွန်တော်အနေနဲ့ပြန်လဲတင်ပြရင်းနဲ့ထပ်မံရှင်းလင်းပေးရပြန်ခြင်းဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်မှန်ပါတယ်မိษွေအပေါင်းတို့မိษာဝါဒီသမားတို့ရဲ့အဖဖျားသခင်ဤနေ့ရဲ့အပေါ်မှာပြက်ချော်ချော်ပြုလုပ်ခြင်းကဲ့ရဲ့အပြစ်တင်ရှုံချခြင်းအကြောင်းတို့ကိုသိပြီဆိုရင်ကျွန်တော်တို့အတွက်နောက်ထပ်အရေးကြီးနေတဲ့သိစရာတွေဟာရှိကိုရှိရလိမ့်အောင်မယ်။လေးလာဆန်းစစ်စရာတွေဟာကြံနေလိမ့်အောင်မယ်ဆိုတာကိုကျွန်တော်တို့နားလည်ထားဖို့လိုပါတယ်။မိတ်ဆွေအပေါင်းတို့လောကကြီးအတွက်အဖဖျားသခင်ဤစီရင်ခြင်းအပေါင်းတို့ဟာအလွန်အလွန်အံ့ဩလို့မကုန်နိုင်ပွဲဖြစ်ပြီးတော့ပြီးခဲ့တဲ့သင်ခန်းစာတွေမှာတွေ့ရပြီးတော်သူစာရန်နဲ့မိဆာဝါဒီတွေအဖို့ကတော့အဲ့ဒီလိုအနာဂတ်ရေးဆိုတဲ့ဗျာဒိတ်တော်များသည်ပင်လျင်ဖျားသခင်ကိုမယုံကြည်ခြင်းစရာရှုံချအပြစ်တင်စရာယုံကြည်ခြင်းတရားကိုစောင့်ရှောက်ပြီးတော့တမန်တရားလမ်းပေါ်မှာရှောက်သွားနေတဲ့လူတွေအတွက်ဂတိန်းကပားဖြစ်ခြင်းစရာအပုတ်ချဖို့ရန်အတွက်အကွက်ကောင်းတွေနဲ့အသင်းတော်မှာကပြောင်းကပြန်လှုပ်ဖို့ရန်စသဖြင့်တွေးခေါ်မျှော်မြင်စရာတွေကပြက်ရပြက်လှုပ်ချင်စရာတွေဖြစ်လာရတယ်ဆိုတာကိုကျွန်တော်သဘောပေါက်နိုင်လောက်ကြပါပြီနောက်ထပ်အဲ့ဒီမိဆာဝါဒီတို့ရဲ့တမန်တရားကိုစံကျင်သတ္တရုပ်ပြုရံပက်ပြုစရာတွေနဲ့ဆက်နွယ်ပြီးတော့နားလည်ကြရအောင်မှဖြစ်တဲ့သင်ခန်းစာကတော့အခုကျွန်တော်တို့ခေါင်းစဉ်ပြောင်းလဲလိုက်တဲ့အတိုင်းပဲအဖဖျားသခင်ဤလောကအတွက်အစီအရင်လို့ပဲပြောရမယ်ခေါင်းစဉ်အောက်မှတည်ရှိနေတဲ့သင်ခန်းစာတွေဖြစ်ပါတယ်စတင်ဆန်းစစ်ကြည့်ကြပါစို့ရှင်ပေထရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်5နဲ့6ရှေးကာလ၌မိုးကောင်းကင်ကို၎င်းရေတဲကထွက်၍ရေဖြင့်တည်သောမြေကြီးကို၎င်းဖျားသခင်ဤနှုတ်ကပတ်တော်သည်ဖြစ်စေတော်မူကြောင်းနှင့်ဖြစ်ဖူးသောထိုလောကဓာတ်ကိုထိုသို့သောအာဖြင့်ရေနှင့်လွှမ်းမြုပ်၍ဖြစ်စည်းကြောင်းကိုထိုသူတို့သည်မှတ်မိခြင်းသောစိတ်မရှိကြပြုတော်မူခဲ့သောဖန်ဆင်းခြင်းထိုဖန်ဆင်းခြင်းကိုမှတဖန်စီရင်ပြုပြင်ခြင်းတို့ရှိခဲ့ကြသည်သို့သောထိုအရာတို့ကိုမိစ္ဆာအယူဝါဒသမအပေါင်းတို့သည်မှတ်မိခြင်းသောစိတ်မရှိကြတဲ့ဒါကိုအင်္ဂလိပ်လိုကတော့For this, they willingly are ignorant of it. Jizan, era dwi ha, aku shin petru owada sa ye ni de achi. Lung ngay ne nipang na thang lao tung ka de. Alon alon kimi pumbyo tote paare sore. Gane gaba api binyan shin. Gaba atap binyan shin taitan lo ka gu. Daya sinko lai de. Lubain zaga, kale zaga ne piyo ame so yin no. Che lai da be so yin badu nyin hain ba ma do. Me sui ro. ကျွန်တော်ရဲ့ပဝန်းကျင်ကသိပ္ပံသမားတွေသိပ္ပံအတတ်ပညာနဲ့ဘဝအသက်မူဝင်ကြောင်းပြုနေရတဲ့လူတွေသိပ္ပံစာပေသမားတွေသိပ္ပံကျောင်းသားတွေအကုန်လုံးအတွေ့ဒီစိန်ခေါ်သန်းဟာအသက်ဝင်နေပြီဟုတ်ပါတယ်ဒီမေကွန်းကိုသာပေါ်ပြပါပုဂ္ဂိုလ်တွေကိုလိုက်ပြီးတော့မေးကြည့်ပါရှေးရှေးတုန်းကမိုးကောင်းကင်ရဲ့အကြီးတန်းအယုတ်ဆိုးနေတဲ့ပြက်သုံးနေသောရေပြင်ကနေစစ်မြေကြီးဆိုတာကိုရဲ့ဒါတွေအလုံးကိုအဖဖျားသခင်ဟာနှုတ်ကပတ်တော်နဲ့အညီအမိန့်ပေးပြီးတော့ဖန်ဆင်းတယ်။ခမရတို့သိသလားလို့မေးကြည့်ပါ။တအေးဗျကျမ်းစာမှာပြောတော့လေဖြစ်လိမ့်မယ်ပဲထင်ပါတယ်။နှစ်ကျန်ကျန်ဖမှန်ဗျာမဖြစ်နိုင်တာကြီးကိုလာပြောနေပြန်ပြီ။သုံးကျုပ်တို့ကတော့သိပ္ပံအထောက်အထားတွေကိုပဲစောင့်ကြည့်နေတယ်လက်မခံနိုင်သေးဘူး။လေးသူ့ဖာသာသူဖြစ်ဖြစ်မဖြစ်ဖြစ်တို့နဲ့ဘာဆိုင်တုံး။အဲ့ဒီလိုအဖြေမျိုးတမျိုးမျိုးကိုသားလျှင်ကျွန်တော်မိတ်ဆွေတို့အများစုရကြလိမ့်မယ်။တိပြင့်တော့ဘာအဖြေမှရမှာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါသေး။ထို့သောဖြစ်တည်လာသောလောကရတနည်းအားဖြင့်ကမ္ဘာလောကဆရာကိုစတင်၍ဖန်ဆင်းသကဲ့သို့ပင်တဖန်ပြန်လဲ၍ရေလွှမ်းမှုဖြစ်စည်းခဲ့ပြန်သည်။ယုံပါသလားဆိုရင်ကောမထူးလှပါဘူး။စောစောကကြားနာခဲ့ရတဲ့အဖြေဆန်းဆန်းအဖြေတီကလွဲပြီးတော့ဘာအဖြေမှထွက်ပေါ်လာလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။အမျိုးမျိုးစိတ်တွက်တွက်ပြီးတော့အဖြေအမျိုးမျိုးကိုပေးလာကြပါလိမ့်မယ်မိတ်ဆွေအပေါင်းတို့ဒီအချက်အပေါင်းတို့ဟာအဖဖျားသခင်စီရင်တော်မူခဲ့သောဤလောကဤအတိတ်ဖြစ်စဉ်များသာလင်ဖြစ်ပါれအဲ့ဒီအထက်ကနှုတ်ကပတ်တော်သည်ဖြစ်စီသည်ဆိုတာကို by the word of god လို့ဖော်ပြပါれ ရှင်းရှင်းပြောရရင်တော့အမိန်တော်အတိုင်းဖြစ်စေအမိန်တော်အတိုင်းပြည့်စေဒါပါပဲကပ္ပဦးကျမ်းအခန်းကြီး1ရဲ့ဤတန်းဟာရှင်းနေအောင်လို့ဖန်ဆင်းခြင်းအကြောင်းကိုဖော်ပြခဲ့ပါတယ်အစအဦး၌ဘုရားသခင်သည်ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏မြေကြီးသည်အစင်းသဏ္ဍာန်မရှိလွတ်လပ်လဟဖြစ်၏နည်းနည်းရာအရ၌မှောင်မိုက်ဖုံးလွှမ်း၍ဘုရားသခင်၏ဝိညာဉ်တော်သည်ရေမျက်နှာပြင်ပေါ်မှလှုပ်ရှားတော်မူ၏ဘုရားသခင်ကလည်းအလင်းဖြစ်စေဟုအမိန့်တော်ရှိ၍အလင်းဖြစ်လေ၏ထိုအလင်းကောင်းသည်ကိုဘုရားသခင်မြင်၍အလင်းနှင့်မှောင်မိုက်ကိုပိုင်းခြားခွဲထားတော်မူ၏အလင်းကိုနေ့ဟုသောအမည်ဖြင့်၎င်းမှောင်မိုက်ကိုညဟုသောအမည်ဖြင့်၎င်းခေါ်ဝေါ်သမုတ်တော်မူ၏ညဦးနှင့်နာနက်ပြီပထမနေ့ရဖြစ်လေ၏အဲ့ဒီအမိန့်တော်သို့မဟုတ်နှုတ်ကပတ်တော်ဆရာဟာအဲ့ဒီဖန်ဆင်းခြင်းဆိုတာမရှိခင်ကတည်းကရှိခဲ့တယ်ဖန်ဆင်းခြင်းဆိုတဲ့အစအဦးကမှနည်းနည်းကလေးရေတီတီဝေဝေဝါဝါလေးစဉ်းစားလို့ရကြင်ရလေအောင်မယ်နှုတ်ကပတ်တော်ဆိုတာကတော့အဲ့ဒီတည်းပို့ပြီးတော့တိုင်းဆမဲ့ကင်းတွက်ဆနိုင်ခြင်းအရှင်းမရှိတဲ့အနန္တကာလမှတည်ခဲ့ခြင်းဖြစ်တယ်။ဒါတွေကိုနားလည်နိုင်ဖို့အတွက်ကိုလေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး1အငယ်1မှ3အတွင်းမှာကျွန်တော်တို့ကိုနှုတ်ကပတ်တော်ဟာအခိုင်အမာဖော်ပြပေးခဲ့ပြီးပြီဖြစ်ပါတယ်။အစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဖျားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖျားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစအဦး၌ဖျားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခသိန်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမျှမရှိမိတ်ဆွေတော်တတ်ရှင်အပေါင်းတို့ရေတီတီကလေးဝေဝေဝါဝါကလေးတွေးနိုင်ပါ रे ဆိုတဲ့ဖန်ဆင်းခြင်းဆိုတဲ့နေရာမှာတောင်မှကောင်းကင်နဲ့မြေကြီးကိုဖန်ဆင်းတယ်မြေကြီးဟာအစင်းတရံမရှိလွတ်လပ်လဟာဖြစ်ခဲ့တယ်။တနည်းဆိုရင်အလွန်အကြီးတန်းအယုတ်ဆိုးခဲ့တယ်။ဘလောက်ထိတောင်မှအဲ့ဒီအစင်းအထိအကြီးတန်းခဲ့သောနှစ်တွေဟာကြာခဲ့တယ်။ဘလောက်ထိမရေမတွက်နိုင်တဲ့ခစ်တွေပြောင်းလဲစေခဲ့တယ်ဆိုတာတွေ့ကိုကျွန်တော်တို့ဘသူမှအတိအကျမသိနိုင်ပါဘူး။ဖျားသခင်မဖော်ပြပါဘူး။လူသားတို့အနေနဲ့တွေးခေါ်ခြင်းတပဆိုရင်တွေးခေါ်ခွင့်တော့ရှိတယ်လို့ကျွန်တော်တို့ယူဆပါတယ်။အထူးသဖြင့်အဲ့ဒီတွေးစရာတောစရာတွေတဲ့မှာပတိလို့ဒီလိုလူသမိုင်းမဖြစ်ခင်ကမြေကြီးဟာအယုတ်ဆိုးအကြီးတန်းခဲ့ရတုံးသူဖန်ဆင်းတဲ့အခြားသောကဘာတို့ကိုသူကိုယ်တော်တိုင်များဖြည့်စည်ပစ်ခဲ့ခြင်းကြောင့်များလားဒီမေကွန်းတွေဟာအလွန်တွေးတိုက်တဲ့မေကွန်းတွေပဲလို့ကျွန်တော်တို့ခံယူပါတယ်မှန်ပါတယ်အာဂျန်အေဝါတို့မရှိမီကလေးကတနည်းအားဖြင့်မျက်မှောက်ကဘာမတိမီကလေးကအေယာမပြက်သုံးမှုကြီးတခုခုတော့ဖြစ်ခဲ့ဘူးလိမ့်မယ်လို့ယူဆခြင်းရင်ယူဆနိုင်ပါလိမ့်မယ်ကျွန်တော်ရဲ့စိတ်ထဲမှာတော့ဒီအတိုင်းပဲယုံကြည်မိတယ်ဆိုတာကိုလည်းကျွန်တော်ဝန်ခံခြင်းပါတယ်ကျွန်တော်တို့ကိုသခင်သင်ကြားပေးခဲ့တဲ့ပတနာတော်မှာကကနဦးအသင်းတော်ကစတဲ့ယုံကြည်သူတွေအဆက်ဆက်ဖြည့်ဆွဲပြီးတော့အဲ့ပတနာတော်ကိုဆုတောင်းသမှုပြုကြရမှာဏိဂုံးပိုင်းရောက်လို့ရှိရင်လေအစိုးပိုင်သောအခွင့်နှင့်ဘုံတကောအာနုဘောတော်သည်ကဘာအဆက်ဆက်တည်ရှိပါစေသောဆရာကိုဖော်ပြထားတာကိုကျွန်တော်တို့တွေ့ရှိရပါတယ်။ဒီတော့ကဘာဆိုပြီးတော့ကျွန်တော်တို့အခိုင်အမာသိတာဟာဒီကနေ့ကဘာတစ်ခုသာဖြစ်တယ်။ဖျားသခင်အဖို့ကတော့ကျွန်တော်တို့မသိနိုင်သောကဘာဘယ်နှခုလောက်တောင်မှတည်ထောင်ခဲ့တယ်လေ။ဆက်လက်တည်ထောင်သွားအောင်မှလဲဆရာတွေ့ကိုကျွန်တော်တို့ပိုင်ပိုင်နိုင်နိုင်ဘယ်သူမှမသိနိုင်ဘူး။မသိတဲ့ကြားတဲ့ကပဲကိုတော့အလိုတော်အတိုင်းဖြစ်ပါစေသောဆိုပြီးတော့ဆုတောင်းရမှာပြည့်စွက်ဝန်ခံလိုက်တဲ့သဘောဖြစ်တယ်။လူသားတို့ရဲ့ဝိညာဉ်အသိတရားဟာဘုရားသခင်သည်ကာလအစဉ်အဆက်တည်သည်၊သမိုင်းအဆက်ဆက်နှိမ့်ဆဒူဝတည်ရှိသည်ဆိုတာကိုခံစားနိုင်စွန်ရှိနေခြင်းကြောင့်သာလျှင်ဒီလိုဆုတောင်းခြင်းပြုနိုင်တယ်ဆိုတာကိုကျွန်တော်တို့တွေးဆနိုင်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ထာဝရဘုရားသခင်သည်ကဘာအဆက်ဆက်တည်တော်မူတယ်ဆိုတာကိုကျွန်တော်တို့မျက်မှောက်ခေတ်လူသားတွေကယုံကြည်စွဲလန်းကြတာကိုအသာထားဆလံစီဟာသူရဲ့ပြည်ချင်းတွေတဲ့မှာစူဖွဲ့ထားသည်ဒါကိုလေကျွန်တော်တို့မေ့ပြစ်ထားလို့မရနိုင်ပါဘူး။ဒါဟာအဖဖျားသခင်ဟာလူအဖွဲ့စည်းကိုအတိအကျသာမဖော်ပြခြင်းနေမေ။နှုတ်ကပတ်တော်အားဖြင့်သူသည်လူလောကလူရွာကဘာအဆက်ဆက်ကိုတီထောင်နိုင်စွန်းရှိသူ။ဖြိုဖျက်နိုင်စွန်းရှိသူ။ပိုင်နိုင်စွာချဲ့လင်းနိုင်စွန်းရှိသူဆိုတဲ့အချက်ကိုတော့မိမောင်းထိုးဖော်ပြထားခဲ့တယ်လို့ပဲကျွန်တော်ဆိုခြင်းပါလေ။မှန်ပါတယ်မိတ်ဆွေအပေါင်းတို့။145ခုမြောက်သောဆာလံအငယ်1မှ5အတွင်းကိုပြန်ကြည့်စေခြင်းပါ रे အကျွန်ုပ်၏ရှင်ဘုရင်အကျွန်ုပ်၏ဖျားသခင်ကိုတော်ကိုချီးမြှောက်ပါမည်ကဘာအဆက်ဆက်နာမတော်ကိုကောင်းကြီးပေးပါမည်ကိုတော်ကိုနေ့တိုင်းအစဉ်ကောင်းကြီးပေးပါမည်နာမတော်ကိုကဘာအဆက်ဆက်ချီးမွမ်းပါမည်ထာဝရဖျားသည်ကြီးမြတ်၍အလွန်ချီးမွမ်းပွေဖြစ်တော်မူ၏ ကြီးမြတ်တော်မူခြင်းကိုစိတ်၍မကုန်နိုင်အမှုတော်တို့ကိုလူမျိုးအဆက်ဆက်တို့သည်ချီးမွမ်း၍တကိုးတော်များကိုဟောပြောကြပါလိမ့်မည်အကျွန်ုပ်သည်လည်းဘုံတကိုးအာနုဘော်တော်ကို၎င်းအံ့ပွေသောအမှုတော်တို့ကို၎င်းငွဲ့ဆူပါမည်တဲ့မပြီးသေးပါဘူးနော်အဲ့ဒီ145ခုမြောက်သောဆာလံရဲ့ဏိဂုံးပိုင်းကလေးတွေကိုပြန်ပြီးတော့လေ့လာကြည့်ပါဦးအိုးဇီအုံမျိုးသင်ဤဖျားသခင်တည်ဟူသောထာဝရဖျားသည်ကာလအစဉ်အမြဲကဘာအဆက်ဆက်စိုးစံတော်မူလက်တန်တည်းဟာလေလုယာတဲ့မိတ်ဆွေအပေါင်းတို့အဲ့ဒီဆာလံ3ကျင်းတွေတဲ့မှာရှေးအကြဆုံးဆာလံလို့ကျွန်တော်တို့ဆိုခြင်းနဲ့ဖျားသခင်ဤလူမောရှေကိုတော်တိုင်ပြုခဲ့တဲ့ပတ္ထနာတော်အဖန်ဟာလေဒီအပိုင်းမှာကျွန်တော်နားထဲမှာပြန်လဲပြီးတော့အသက်ဝင်လာပါ रे 90ခုမြောက်သောဆာလံဖြစ်ပါ रे မိတ်ဆွေတို့နားဆင်ကြည့်ပါဖျားသခင်ဤလူမောရှိပြုသောပတ္ထနာ။အိုဖျားရှင်ကိုတော်သည်ကာလအစဉ်အဆက်အကျွန်ုပ်တို့ခိုးလွန်ရာဖြစ်တော်မူ၏။တောင်များကိုမဖော်မြေကြီးနှင့်လောကတက်ကိုဖန်ဆင်းတော်မမူမီ။ကိုတော်သည်ရှေးကဘာအဆက်ဆက်မှစ၍နောက်ကဘာအဆက်ဆက်တိုင်အောင်ဖျားသခင်ဖြစ်တော်မူ၏တဲ့။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အဖဖျားသခင်ရဲ့ဘုံတကောအာနုဘော်တော်နဲ့စီရင်ပိုင်ခွင့်ဆိုရကိုကျွန်တော်ဟာစိုးစင်းမြကိုအုံနှောက်နဲ့ကိုနားလေနိုင်စွမ်းမရှိပါဘူးဒီအကြောင်းကိုလေယောဘဝတ္ထုမှာအဖဖျားသခင်ကိုတော်တိုင်ယောဘကိုထုတ်ခဲ့တဲ့မေကွန်းအဖြစ်ပြန်ပြီးတော့သတိတံဝေကယူတိုက်လှတယ်လို့ကျွန်တော်ထင်ပါ रे ပညာမရှိဘဲစကားပြောကမျှနဲ့ငါအကြံကိုမိုက်စေသောဤသူကအဘယ်သူနည်းလူယောက်ျားကဲ့သို့သင်္ခါကိုစီးလော့ငါမေးမြန်းသောပြဿနာတို့ကိုဖြေလော့မြေကြီးအမြစ်ကိုငါတီသောအခါသင်သည်အဘယ်မှရှိသနည်းနားလေလျင်ဖော်ပြလော့မြေကြီးအတိုင်းအရှိပမာဏကိုအဘယ်သူစီရင်သည်နားလေလျင်ပြောတော့မြင်းကျိုးကိုအဘယ်သူတန်း၍ချသည်မြေကြီးတိုက်မြစ်ကိုအဘယ်အရက်၌ဆွေးစေသည်နန်းနဲ့ကျဲတို့သည်တဏီတညွတ်ချီပြီးချင်းဆို၍ဖျားသခင်သားအပေါင်းတို့သည်ဝမ်းမြောက်သဖြင့်ကြွေးကြော်ကြစဉ်တိုက်တောင့်အထွတ်ကြောက်ကိုအဘယ်သူတင်ထားသည်သမုတ်တရားသည်အမိဝန်းတဲကဖွား၍ထွက်လာသောအခါအဘယ်သူသည်တကပိတ်နှင့်ပိတ်ထားသည်တဲ့သောတာရှင်မိတ်ဆွေအပေါင်းတို့ရေတဲကထွက်၍ရေဖြင့်တည်သောမြေကြီးဆိုရကို24ခုမြောက်သောဆာလံနှင့်တိုက်ဆိုင်ကြည့်လိုက်မည်ဆိုရင်မငင်းနိုင်လောက်တဲ့အတီးပြုတ်ဖော်ပြချက်အဖြစ်ကိုတွေ့ရသလိုဒီမြေကြီးဟာဘယ်တုန်းကမှရေနဲ့မကင်းနိုင်ခဲ့ဘူးဆိုရကိုလေဘယ်သိပ္ပံပညာရှင်ကြီးတွေကမှမငင်းနိုင်ပါဘူးဟိမဝန္တာတောင်ပြားကအစဂန္ဓာယသဲပြင်ကြီးတွေစီအထိရေတတ်မရှိတဲ့မြေဆိုရဟာမရှိပါဘူးရည်နဲ့အစဉ်ဆက်ဆက်နေရဲဆိုရကိုသိပ္ပံဆရာတွေတူပြိုင်ခေါင်းညှိပြကြရမှသာလျှင်ဖြစ်ပါ रे 24ခုမြောက်သောဆာလံမှာကြည့်လိုက်မယ်ဆိုရင်အခုလိုတွေ့ရပါ रे ထာဝရဘုရားသည်မြေကြီးနှင့်မြေကြီးတစားကို၎င်းလောကရနှင့်လောကသားတို့ကို၎င်းပိုင်တော်မူ၏အကြောင်းမူကားထိုနေရာကိုသမုတ်တရားပေါ်မှတည်၍ရေများပေါ်မှမြဲမြံစေတော်မူပြီတဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခမညာကတိရှင်သခင်ခရစ်တော်မပေါ်ခင်အ ਨੇ စုံနှစ်ပေါင်း1500ဆိုတဲ့အချိန်တုန်းကလူသားကြီးတွေအသီးသီးတို့ဟာဝိညာဉ်တော်အဖျင်အမခန်းလိလိတစ္ဆာတရားတို့ကိုစတင်ဖော်ပြပေးခဲ့ကြရသည်။ဒါရီယာသူတို့ကိုဘယ်လောကီပညာရှိကမှဒီလိုရေးဒီလိုသားဆိုပြီးတော့မှားကြားခဲ့ကြလို့မဟုတ်ဖဲနဲ့။မျက်မှောက်ခေတ်ကျွန်တော်အချိန်တိုင်အောင်လို့ပရမတ္တတစ္ဆာတရားနဲ့ညီညွတ်အောင်သမာတရားကိုသင်ရှင်းသောဝိညာဉ်တော်အဖျင်ရေးသားပေးခဲ့ကြရခြင်းပဲဖြစ်တယ်ဆိုတာကိုရှင်းနေအောင်ကျွန်တော်ခံယူနိုင်ပါပြီမိတ်ဆွေအပေါင်းတို့နောအီခစ်ဆိုတာဟာအာဒံကစလိုက်ရင်နောက်ထပ်နှစ်ပေါင်းဘလောက်အထိကြာညောင်းခဲ့သလဲဆိုတာကိုကျွန်တော်အတတ်မပြောနိုင်ပါဘူးဆွေစဉ်မျိုးဆက်စည်းရင်တော့စံစာအရာရှိတယ်ဒီစည်းရင်ဟာလည်းကျွန်တော်နားလည်ဖို့ရန်လုံလောက်ယုံလောက်မျှသာဖြစ်လိမ့်မယ်လို့ကျွန်တော်ခံစားမိပါတယ်အဲ့ဒီအချိန်ကာလတစ်လျှောက်အတော်အတွင်းမှာလူသားတို့ကိုရှင်သန်ခွင့်ပေးရကနေပြီးတော့အဖဖျားသခင်ဟာလူလောကကြီးတစ်ခုလုံးကိုရေလွှမ်းမိုးပြီးတော့ဖျက်ဆီးပစ်ခဲ့ပြန်ပါလေ။ကပ္ပဦးကျန်တဲ့ကဖော်ပြထားတဲ့ကပ္ပဦးနေမီသူတေသနာလုပ်ငန်းတွေအကုန်လုံးတို့ဟာဒီရေလွှမ်းမိုးခြင်းဖြစ်စဉ်ကိုသိပ္ပံနီးကြပါကြောင်းကိုယနေ့အချိန်မှအတည်ပြုပေးလျက်ရှိနေပါလေ။တနည်းအားဖြင့်အလွန်ကြီးကျယ်ခဲ့တဲ့ရှေးဦးလူအဖွဲ့အစည်းကြီးတည့်ရရေအောက်ကိုရောက်ရှိခဲ့ရခြင်းဆိုတာဟာအမှန်ပဲဆိုရကိုကပ္ပမကြီးကြီးကိုတိုင်ဟာသက်သေတည်နေပြီလို့ကျွန်တော်ဆိုခြင်းပါ रे ဒီသစ္စာတရားတို့ကိုမိလျော်ကြောခိုင်းနေတဲ့မိษาဆရာတို့ ਨੇ ကျွန်တော်ယုံကြည်သူတွေဟာဗရတ်လန်ဖန်တလန်ပဲဖြစ်တယ်အဲ့ဒီအပြည့်အဖွဲ့ကြီးတဲ့မှာကျွန်တော်တို့တွားပြီးတော့ခေါင်းမညှိမိဖို့လိုတယ် ရောကြော်မဖြစ်ကြဘူးလို့တဲ့ဆရာကိုတမန်တော်ကြီးရှင်ပေသူတို့အလေးအနက်သိပေးလိုက်ပါတယ်မိတ်ဆွေတို့ကိုအခုဆက်လက်တင်ပြခြင်းလာကတော့အဖဖျားသခင်ဤလောကအတွက်အစီအရင်တွေတဲကပြစ်ဆုတ်ပံလောကအတွက်စီရင်ခြင်းဆရာကိုဖော်ပြပေးဖို့ပဲဖြစ်ပါတယ်ရှင်ပေသူတို့ဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်9ကိုနားဆင်ကြည့်ကြပါယခုရှိသောမိုးကောင်းကင်နှင့်မြေကြီးမူကားတရားဆုံးဖြတ်၍အတ္တမလူတို့ကိုဖျက်ဆီးသောနေ့ရက်တိုင်းအောင်ထိုနှုတ်ကပတ်တော်အဖြစ်သိုထားလျက်ရှိ၍မိရှို့ခြင်းအဖို့အလို့ငှာနေရက်သတည်းစိတ်ငနဲ့သွေးလန့်ခြင်းစရာပါပဲနော်ဒါပေမဲ့အဲ့ဒီလိုစိတ်ငနဲ့သွေးလန့်ခြင်းစရာတဲ့မိရှို့ဖို့ခြံထားတယ်ဆိုတော့ယင်ထဲမှာပူကနေဆင်းသွားလောက်အောင်ထိတ်လန့်တုန်လှုပ်ခြင်းစရာပါဟုတ်ပါတယ်ယခုရှိနေတဲ့ကျွန်တော်လမ်းလျှောက်နေတဲ့အောက်ကမြေကြီးကျွန်တော်ကောင်းကင်ကိုမော့ကြည့်ရင်မြင်ရတဲ့မိုးကောင်းကင်အဲ့ဓာတွေကတော့မီးအတွက်ခြံထားတယ်တဲ့ဒါကိုအင်္ဂလိပ်က store လုပ်ထားတယ်ဆိုပြီးတော့ပြောပါတယ်မီးနဲ့အတူတည်စေတယ်ဆိုတဲ့အဓိပ္ပာယ်ကိုကောင်းကောင်းကြီးဆိုလိုနေခြင်းဖြစ်ကြောင်းအံ့ဩပွေတွေ့ရခြင်းပါဟုတ်ပါတယ် store for fire လို့ယူလို့ရတယ်လို့ store with fire ဆိုတဲ့အဓိပ္ပာယ်ကိုပါတစ်ဖက်ကကောင်းကောင်းကြီးယူလို့ရတာကိုတွေ့နေရပါတယ်ဂိုင်းဘယ်နဲ့ရှိစလို့ပဲပြောရပါတော့မယ်လူငယ်ရဲ့နှစ်ပေါင်း2000တုန်းကအတွေးနဲ့အရေးနော်ဖျားသခင်ရဲ့ဗျာဒိတ်တော်မှန်ရှင်းနေပြီအချိန်ကာလဒီလောက်တောင်ရှီလျားစွာကြော်ဖြတ်ခဲ့ပြီဓာခိလှန့်ခိမြင်းခိကလောက်ခိအဲ့ဒီခိတွေကိုကူးသန်းပြီးလာလိုက်တာဟာကဘာကြီးမီးနဲ့အတူထားတယ်ဆိုပါလားမီးရှို့ဖို့ခြံထားတယ်ဆိုနေပါလားဒီအချက်ကိုယုံကြည်ခြင်းမယုံကြည်ခြင်းလက်တွေ့ကျွန်တော်ခံနေကြရပြီမီးနဲ့တိုက်မယ်ဆိုတာဟာလေဖြစ်နိုင်သလားမဖြစ်နိုင်ဘူးသလားဆိုတာကိုမဖြစ်နိုင်ဘူးလားဆိုတာကိုသိပ္ပံပညာရှင်တွေကသာအာလုံးပြေးပြီးတော့မေ့ကြည့်ကြပြီတော့နှုတ်ကပတ်တော်ရဲ့အဆိုကိုအလကားပါကွာမဖြစ်နိုင်ပါဘူးလို့ဘသူကမှမပြောရဲပဲနဲ့ရမ်းပြီးတော့ယုံကြည်ခြင်းတရားဟာကဘာကုံအနှံ့သမိုင်းတစ်လျှောက်မှာကျေပြန့်ခဲ့တယ်။ဟောအခုကျတော့ရမ်းပြီးယုံတာမဟုတ်တော့ဘူး။သွေးထွက်အောင်မှန်တဲ့တရားဖြစ်နေပြီ။ Chicago University ကယူပဗေဒပါမောက္ခဒေါက်တာယူရီဆိုတဲ့ပုဂ္ဂိုလ်ကြီးက Atomic ပညာရှင်အနုပြုဘုံအတက်ပညာအပိုင်းအဝိုင်းမှာလေထင်ရှားခဲ့တဲ့သိပ္ပံပညာရှင်ကြီးတစ်ယောက်ဖြစ်ပါတယ်။သူက Collier's လို့ခေါ်တဲ့မဂ္ဂဇင်းကြီးထဲမှာဘယ်လိုဖော်ပြလိုက်သလဲဆိုတော့လူသားအလုံးဖျားတက်ရတဲ့ခစ်ကိုဝင်နေပြီတဲ့။အဲ့ဒီတိုင်းမှာပဲနိုင်ငံရေးသမားကြီး Sir Winston Churchill ကဘယ်လိုပြောသလဲဆိုတော့အချိန်ဟာဖိတ်ပြီးတော့တူတောင်းသွားပြီတဲ့။Life Time နဲ့ Fortune Magazine Editor Mr. Lutz ရဲ့ပုဂ္ဂိုလ်ကြီးကတော့သူငငယ်တုန်းကသူ့အဖေဓမ္မအမှုတော်ဆောင်ကြီးနဲ့အတူအရှိတိုင်းပြည်တွေမှာလူဖြစ်ခဲ့ရတယ်။ခရစ်တော်ကြွလာတော်မူမဲ့အချိန်နဲ့ဒုက္ခဆင်းရဲခြင်းကာလဆိုတာကိုအဖေကပြောရင်ကြောက်လို့သာငြိမ်နေရတယ်။သိပ်ပြီးတော့မယုံဘူးတဲ့။အခုကျတော့ယုံတဲ့အတွက်ကိုပဲပို့ပြီးတော့ကြောက်လာမိတယ်တဲ့။ဒေါက်တာ Beats ရဲ့သမိုင်းသုတေသီပညာရှင်ကြီးတယောက်ကတော့လူသားတွေဟာကိုကိုကိုတိုးတက်တယ်တိုးတက်တယ်လို့ပြောရင်းနဲ့ကိုတွင်းကိုကိုတူးနေကြပြီတဲ့။စာရေးဆရာကြီး H.G. Wells ကတော့ရှင်သန်တယ်လို့ပြောနေကြရသမျှဒီလူလောကဟာချုပ်ငိမ့်ရကန်နီးပါပြီလို့ဖွင့်ဆိုလိုက်ပါတယ်။ဗိုလ်ချုပ်ကြီး General Douglas MacArthur ဆိုတဲ့ပုဂ္ဂိုလ်ကြီးကငြင်းချမ်းရေးစကားပြောနေတဲ့လူလောကဟာလက်ကျန်အခွင့်အရေးကလေးအနည်းငယ်မျှသာကြံတော့တယ်ဆိုတာကိုအုံနှောက်ရှိသူတိုင်းသိကြပါတယ်တဲ့။မေဆွေမြန်မာနိုင်ငံဓမ္မတက္ကသိုလ်ရဲ့အငိမ့်စားကျောင်းအုပ်ဆရာကြီးဆရာကြီးဒေါက်တာချစ်မောင်ကတက္ကသိုလ်ခရိယံကျောင်းသားများကိုလွန်ခဲ့သော၄နှစ်ကပြောခဲ့ဘူးတာကိုကျွန်တော်ကြားဘူးပါတယ်အရှိန်နဲ့နောက်ဟာမတူဘူးထိဖို့တွေးဖို့မဖြစ်နိုင်ဘူးဆရာကိုစာရေးဆရာကစ်ပလင်းဆိုတဲ့ပုဂ္ဂိုလ်ကြီးဟာလွန်ခဲ့တဲ့နှစ်ပေါင်း60 90လောက်ကရေးသားခဲ့တယ်အဲ့ဒီအတိုင်းအရှိန်နဲ့အနောက်မတူတာကတော့အမှန်ဒါပေမဲ့ကဘာဟာတစ်ခုတည်းဆိုတာကိုတော့လူတိုင်းလက်ခံရတဲ့အဆင့်ကိုရောက်နေပြီအဲ့ဒီတခုတည်းသောကဘာမှာခရိယံယုံကြည်သူအပေါင်းတို့အဖို့ဘုရားသခင်အကြောင်းကိုယေရမိကဲ့သို့ကြီးညာပေးဖို့အချိန်တန်ပြီအဲ့ဒီလိုသတိပေးနှိုးဆော်လိုက်တာကိုကျွန်တော်ကြားပူပါတယ်ကွယ်လွန်သူဆရာကြီးဥပတ်မြင့်ကတော့ကိုနှစ်ဆက်ဆိုင်သောသူကိုကိုနှစ်အမျှချစ်လောလို့ကျမ်းစာကပြောထားတယ်အဲ့ဒါဟာကဘာကြီးတခုလုံးကိုခရိယံယုံကြည်သူတွေဟာချစ်နိုင်ကြရမယ်ဆိုတဲ့ပြညတ်တော်ပဲအထူးသဖြင့်လူသားတိုင်းဟာဘုရားသခင်ကိုသိဖို့နဲ့ကေတင်ချင်းကျေးဇူးတရားကိုဝေမျှခံစားနိုင်ဖို့ရန်အတွက်ယုံကြည်သူအသင်းတော်မှတာဝန်ကြီးပြနေပြီကေတင်ချင်းကျေးဇူးတော်ကိုခံယူရခြင်းဆရာဟာလေကောင်းကင်ခရီးကိုသွားနေတဲ့ကားကြီးတစ်စင်းကိုစီးရတယ်နှိုင်းလို့ရတယ် ဒီကားကြီးသွားနေသမျှကလပတ်လုံးကောင်းကင်ခရီးပန်းတိုင်ကိုမရောက်သမျှကလပတ်လုံးကြားပြတ်ဘယ်လန်းကနေပဲတက်တဲ့ဒီကားကြီးဟာကောင်းကင်ဘုံကိုတော့ပို့ပေးမှသိကြတာကြီးပဲဒါကြောင့်မလို့အချိန်ကိုလုနေရတဲ့ဒီခေတိုးတောင်းနေပြီဖြစ်တဲ့ဒီခေမှာယုံကြည်ခြင်းတရားကိုလူသားတိုင်းအမိလိုက်နိုင်ကြဖို့ကောင်းကင်အမွေကိုလူသားတိုင်းခံယူနိုင်ကြဖို့ခရစ်ရဲ့ယုံကြည်သူတို့ကြိုးစားအားထုတ်ကြရမယ်တဲ့အဲ့ဒီလိုဆုံးမခဲ့တာကိုလွန်ခဲ့တဲ့နှစ်ပေါင်း20လောက်ကယူရသန်အသင်းတော်မှာကျွန်တော်ကြားပုခဲ့ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒီကနေ့ဒီကဘာဟာယာတိဥဒုတွေဖောက်ပြန်နေသလိုယောဂဗျာမအစပြဿနာဖီစီးမှုကြီးတွေဟာလည်းသိပ်ပြီးတော့များနေပါတယ်။တမာကျန်းစာနဲ့အဖြေညှိကြပါစို့။ယခုရှိသောမိုးကောင်းကင်နှင့်မြေကြီးမူကားတရားဆုံးဖြတ်၍အတ္တမလူတို့ကိုဖျက်ဆီးသောနေ့ရက်တိုင်အောင်ထိုနှုတ်ကပတ်တော်အဖြစ်သို့ထားလျက်ရှိ၍မီးရှို့ခြင်းအဖို့အလို့ငါနေရစ်သတည်
းဒေါက်တာထွတ်မြတ်ရေးစီစဉ်တင်ဆက်တဲ့သင်တရတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်10ကနေအခန်းငယ်30အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်